သောရရှိများခင်ဗျာနယူးယောက်မြို့မှာကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေကကျွန်တော်တို့အခုအတန်းလွှင့်ကြိမ်မတိုင်ခင်လေးမှာပဲမိကွန်းပြောကြားသွားပါလေညီလာခံမှာဝန်ကြီးဦးကျော်တင့်စွေဘလို့အချက်တွေကိုအဓိကထားပြောကြားသွားတယ်လို့ကုလသမဂ္ဂရုံးချုပ်မှာသွားရောက်သတင်းယူနေတဲ့ကိုကျော်ကျော်သိန်းကိုမေးမြန်းကြည့်တဲ့အခါသူကအခုလိုစပြောပါလေ
ကျောင်းသမီးကြီးဦးကျော်တင်စီပြောတော့လေကိုကျွန်တော်တို့ခေါင်းဆောင်ရပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီစုပြောင်းလဲရေးဆိုင်ရာပြီးတော့လက်ရှိမှာ2000ခုနှစ်စီကောင်းဦးပြည်ပြင်ဆင်ရေးလှုပ်ဆောင်နေတာတွေကံတို့သားပြန်လဲတည်နေရေးနဲ့ပတ်သက်လို့လုပ်နေတာတွေဂျင်းကြီးနဲ့ပတ်သက်ပြီးတော့လုပ်နေတာတွေအဲ့ဒါတွေအပြင်တော့ဒီရခိုင်ပြည်နယ်ရေးကိစ္စကိုတော့အချင်းတော်တော်လေးယူပြီးတော့ပြောသွားပါတယ်ဒါကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဓိကပြောသွားတဲ့အကြောင်းအရာတွေလို့ပြောရမှာပါဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်ရေးကိစ္စကအဓိကပြောသွားရဆိုတော့လေဘယ်လိုအကြောင်းအရာဒီများပြောသားတာပါလဲ
ဒီခိုင်းကြီးနဲ့ရေကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်တို့စောပိုင်းမှာမျှော်လင့်ထားတဲ့အတိုင်းပါပဲအစိုးရကအနေနဲ့ဒီခိုင်းကြီးနဲ့ရေကိစ္စနဲ့ပတ်သက်လို့လှုပ်ဆောင်နေတာဒီထွက်ပြေးသွားတဲ့ဒုက္ခတွေကိုပြန်လည်လက်ခံရေးအဲဒါဘင်္ဂလားဒေ့၊ UNDP ၊ UNHCR ၊ ASEAN နိုင်ငံတကာစသဖြင့်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေဒါကတော့ဆက်စပ်ယူဆောင်တဲ့ဘူကွန်ပြီးဖွဲ့စည်းထားတာ၊ကိုပြန်ကွန်ဆူမဖွဲ့စည်းထားတာအဲ့လိုကိစ္စတွေကိုပြောသွားပါတယ်ပြောသွားပြီးတဲ့နောက်မှာတော့ဒီဒုက္ခတွေဒီပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာတနိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်တွေတိုင်းလို့ဖို့ရည်ကြည့်တယ်ဆိုတော့ကိုရောစုဝင်ကြီးဦးကျော်တင်စေကထည့်ပြောပါတယ်အဲ့ဒီသဘောတူညီချက်တွေပေါ့အဲ့ဒီသဘောတူညီချက်ဆိုတဲ့နေရာမှာ2019ခုနှစ်နိုဝင်ဘာလဆိုတာမျိုးလနဲ့နှစ်နဲ့အတိအကျပြောပြီးတော့အဲ့ဒီလက်မှတ်ထိုးထားတဲ့သဘောတူညီချက်ကဒုက္ခတွေပြန်လည်လက်ခံရေးကိုလုပ်တင်နေအဲ့ဒီအတိုင်းပဲလိုရမယ်ဆိုတော့ကိုပြောပါတယ်ဒါအပြင်ဒီဒုက္ခတွေပြန်လက်ခံတဲ့နေရာမှာပြန်လာခြင်းနေတဲ့ဒုက္ခတွေတွေကထူးထောက်ကြသွားတာကတော့အိမ်တူဒုက္ခတွေ400လောက်ကပြန်ခြင်းနေဆွဲဟာကိုပြန်ပို့ပြီးဖို့ဆိုပြီးတော့ပြန်ပို့ပေးရေလုံဆောင်ဖို့ဆိုပြီးတော့ယူနိုက်တက်ကိုတောင်းဆိုသွားတာတွေ့ရပါတယ်ဒီတစ်ခါဒုက္ခတွေတွေကိုဒီနိုင်ငံသားပြည်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့လည်းလက်ရှိနိုင်ငံသားဥက္ကဋ္ဌလောက်သွားမယ်ဒီကျွန်တော်တို့ NVC လို့ကြီးကြတဲ့ကပြားပေါ့ဒီ NVC လုပ်ငန်းစဉ်နဲ့ဆက်လုပ်မယ်အဲ့ဒါမှသူပြောသွားတာကဒီ NVC ကပြားဒီအမေရိကန်ပြည်ထောင်စုမှထုတ်ပေးတဲ့အငြင်းတဲ့နေထိုင်ခွင့်အတိအကျပြုကပ်ပြခွင့်ပြုတဲ့အတူတူပဲဆိုတော့ဘယ်လိုသူထည့်ပြောသွားတာမှတ်သားမိပါလေတခါဒီအာဆာရဲ့ကျင်းကြောင်းမှုဈာကပဲလူ300လောက်ပြန်ရောက်လာပြီးသူတို့ဘဝတွေပြန်ပြီးတော့စတင်နေပြီဆိုတော့ကိုလည်းပဲထည့်ပြောသွားပါရဲ့အားဖြင့်တော့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးတာတွေရှိတယ်ဒီမှာဖိအားပေးတာတွေနဲ့ပတ်သက်ပြီးတော့လည်းမြန်မာစိုးရအနေနဲ့ကဒါတွေကိုဟိုလက်ခံသွားမှာမဟုတ်ဘဲနဲ့ခေါင်းဝတ်ခံနေမှာပုံပဲတုတ်ပြန်သွားမယ်ဆိုတဲ့ဟာကိုလည်းအဲ့ဒီသဘောမျိုးပဲပြောနေပြီးကျွန်တော်မှတ်သားလိုက်တဲ့ခေတ်မှာတော့ဒီမြန်မာနိုင်ငံရဲ့အခြေခံဥပဒေကပြည်သူ့လုံလောက်မှုရှိတဲ့အခြေခံဥပဒေတခုမဟုတ်ဘူးဆိုတဲ့အကြောင်းပြပါရယ်ပြီးတော့အခြေခံဥပဒေပြင်ဆင်ရေးတတော်မှလက်ရှိလုပ်ဆောင်ကြတယ်ကိုထည့်ပြောသွားပါရယ်အစီအပိုင်းမှာပေါ့နော်နောက်တစ်ခါဒီရခိုင်ပြည်နယ်ကတော့ထိခဲ့တဲ့ကိစ္စအဒီမှာလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုလည်းဟဲ့လားကော်မရှင်ရဲ့ဖွဲ့စည်းတဲ့စနစ်စီနေတာရှိရင်ဒါအပြင်မြန်မာတပ်မတော်ကလည်းပဲ2019အခြေခံဥပဒေကပြည့်ရထားတဲ့လုပ်ပိုင်ခွင့်အောက်မှာစစ်တရားစီရင်ရေးရဒီကုလုံးတည်ပြီးတော့ဆီစီတာတွေလုပ်နေတယ်ဒီဆိုဆိုကစစ်စစ်မှုတွေရလက်တွေကိုလည်းစောက်မှဆိုပြီးတော့ပြောတာမျိုးရှိပါတယ်နိုင်ငံတကာပြည်အားနေရာမှာလည်းပဲဒီဟလာ ICC ကဆိုတဲ့စစ်စစ်နေရာကိုလည်းလက်ထပ်မှုတွေတော့ဆက်ပြောပါတယ်တခါကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့တို့ကုလသမဂ္ဂကျွန်တော်တို့ဒီထက်လက်တဲ့ဆိုတဲ့စစ်စစ်အဖွဲ့တို့ဒါတွေကလုံဆောင်တဲ့ဖွဲ့စည်းတာတွေကိုလည်းတောက်ွက်တယ်မြန်မာစိုးရနဲ့လက်မခံဘူးဆိုတာတွေကိုအဲ့ဒါတွေကိုလည်းအလေးနဲ့ထည့်ပြီးတော့ပြောသွားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိန်းကြီးဝန်ကြီးအခုပြောသွားတဲ့အချက်တွေကအစိုးရဘက်ကပုံမှန်ခြေပနေတဲ့အချက်မျိုးပဲလားဘာများထူးခြားမှုရှိပါ့မလဲ
ဒီခြေပချက်တွေဒီပြောစုချက်တွေတို့တုံ့ပြန်ချက်တွေကြောင့်မြန်မာစိုးရတာဝန်ရှိသူတွေအစဉ်တစိုက်ပြောစုတုံ့ပြန်ကြည့်ထားလာတဲ့ကိစ္စတွေဖြစ်ပါတယ်ဒီထက်ပိုပြီးတော့အားကုန်မောင်းတဲ့အပြင်းထန်ပြောစုတာမျိုးတော့ကျွန်တော်သိချာမသိရပါဘူးပုံမှန်ပြောစုတုံ့ပြန်နေကြအတိုင်းလိုပဲကျွန်တော်တို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုကျော်သိန်းကြီးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ